ဒီတော်တော်ကိုယ်စားလှယ်လောင်းတော်မြတ်လူခံအနေနဲ့ပေါ့နော်ဒီရုပ်ောက်ပွဲဒီမှာပုံမှတ်6ခုနဲ့တရားဆွဲဆိုခံရတယ်လို့သိရတယ်ခင်ဗျအဲ့ဒီပုံမှတ်တွေနဲ့ပတ်သက်ပြီးတော့ဘယ်လိုဆွဲခံရတယ်ဆိုတာလည်းပတ်သက်ပြီးတော့တစ်ချက်တော့ရှင်းပြပါခင်ဗျအ
ဲ့ဒီပုံမှတ်6ခုကဟိုအန်တီက2014ဒီဇင်ဘာ25ရက်နေ့မှာတရုတ်တန်ယုံရှိမှာလေဘရောင်းတောင်ကြီးနီစီမံကိန်းရပ်ဆိုင်မှုအတွေ့ဆန္ဒပြတယ်နောက်လေသူမကြီးဒေါက်ခင်ဝင်းတည်ဆုံမှုအတွေ့တရုတ်တန်ယုံရှိမှာအန်တီကအင်္ဂလိပ်လိုပြောဆိုပြီးတော့ဆန္ဒပြတယ်အမှုနဲ့ဆွဲခံရတယ်လို့အန်တီသိထားတယ်
။ဟိုအခုလိုပေါ့နော်ဒီတရားဆွဲဆိုခံရတယ်ဆိုတော့ဒီပြည်တော်စုရောက်ကကော်မရှင်အန်တီကိုလွတ်တော်ကိုယ်စားလှယ်လောင်းဖြစ်ပယ်ချလိုက်ပြီလား။လွတ်တော်ကိုယ်စားလှယ်လောင်းဖြစ်ရှိနေတော့မှလား
။အဲ့ဒါတော့သူကစာနဲ့အတိအကျပြန်ထားတယ်။အန်တီကဒီနေ့ထိလွတ်တော်ကိုယ်စားလှယ်လောင်းဖြစ်ဆက်လက်တည်ရှိနေကြ။တော့အန်တီကိုယ်စားလှယ်လောင်းလောက်ရမယ့်အလုပ်တွေလည်းစီယုံရေးတွေအကုန်လုပ်လို့ရတယ်ဆိုတာကိုကော်မရှင်အကြောင်းကြားထားတဲ့စာလက်ခံရရှိထားတော့အန်တီကဒီနေ့ထိလွတ်တော်ကိုယ်စားလှယ်လောင်းမှာပဲ
ဟိုဒေါ်မြတ်နုခိုင်အနေနဲ့ပေါ့နော်ဒီပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုလွတ်တော်ကိုယ်စားလှယ်လောင်းအဖြစ်အမည်တင်သွင်းတော့မှာပေါ့နော်ဖန်ဝရန်ထုတ်ခံထားပြီလားဘယ်အချိန်မှာဖန်ဝရန်ထုတ်ခံထားလဲအဲ့ဒါနဲ့ပတ်သက်ပြီးတော့အချက်လောက်ရှင်းပြပါ
အန်တီကဒီစီတန်းလဲလဲတာတို့905တို့အပြစ်လို့လည်းမင်းစားတဲ့အတွက်ကြောင့်ဖန်ဝရန်ထုတ်တာကိုအန်တီအတိအကျမသိဘူးအဲတက်ဆိုင်ရာရဲစခန်းကလည်းအန်တီကိုစာနဲ့အတိအကျညွှန်ကြားပြီးတော့မှအဲ့လိုဖန်ဝရန်ထုတ်ထားတဲ့အကြောင်းကိုအကြောင်းကြားထားတာလည်းမရှိတော့အန်တီကအမှုရှိတယ်လို့လက်မခံဘူးတီလည်းမသိဘူးတေချာဖန်ဝရန်လည်းမသိလို့ကိုစလေလောင်းကိုဝင်လျှောက်တာပဲဖြစ်တယ်ကိုစလေလောင်းကိုဝင်လျှောက်တော့လဲအန်တီကို CID ကလည်းစစ်တယ်နော်စရဖာလည်းနှစ်ခါစစ်တယ်တောင်ငူခရံရုံးမှာလည်းစစ်တယ်နောက်တော့အန်တီမြို့နယ်တရားသူကြီးရှေ့မှာလည်းစမ်းချိန်ရတယ်အဲ့ဒီမှာပါတဲ့အချက်လက်တွေလည်းအန်တီကကြော်လွန်အောင်မြင်သွားလို့ကိုစလေလောင်းဖြစ်အန်တီကစက်တင်ဘာ28ရက်နေ့မှာတတ်မှတ်ခံရတာဆိုတော့ဝရမ်းထုတ်တယ်ပါညာအန်တီအတိအကျမသိဘူး
ဟုတ်ကဲ့ခင်ဗျဟိုဆရာအန်ဒီပြောသလိုမတမာမှုတွေရှိတယ်နောက်ကမှမတမာမှုတွေရှိတယ်ဆိုတော့အဲ့ဒီမတမာမှုတွေကဘာတွေဖြစ်နိုင်မလဲဆိုတော့နည်းနည်းလေးရှင်းပြပါဦးအ
ဲ့ဒီမတမာမှုကဘာတွေဖြစ်နိုင်လဲဆိုတော့အန်ဒီပြိုင်တဲ့ပြည်သူလွတ်တော်ဖြူးမြို့နယ်ဆိုတာတမာလောင်းဖြစ်မဲ့လူတွေပြိုင်မဲ့နေရာဖြစ်တယ်အန်ဒီလည်းမူလပထမအနိုင်သွားပြိုင်တာတော့မဟုတ်ဘူးပြည်သူလူထုအတွက်အတိုက်ခံစစ်စစ်ဆိုတာခေါင်းတက်ပြီးတော့ပြိုင်ရတယ်ပြည်သူလူထုမှာအတိုက်ခံဆိုတာရှိသေးတယ်ဆိုတာအန်ဒီကပြချင်းလို့သွားပြိုင်တာဒါပေမဲ့စီယုံရေးတဖြည်းဖြည်းဆင့်လာတဲ့အခါမှာအန်တီနိုင်ခြင်းရှိတာတော့နိုင်ငံရေးလောဘရှိတယ်လို့ပဲယူဆရမှာပေါ့အန်တီကအနိုင်ပြိုင်မှုအတွက်ပိုကြိုးစားလိုက်တယ်ဆိုတဲ့သဘောမျိုးတော့ရှိတယ်အဲ့ဒါကြောင့်အနိုင်ခြင်းရှိတဲ့အတွက်ကြောင့်မလို့အရတားအမတ်ကိုအတက်မခံမှုဆိုတဲ့ဟာကိုအန်တီကယူဆလိုက်တာပေါ့ဆက်လက်ပြီးတော့ပဲရွေးကောက်ပွဲကမတမာဘူးပေါ့
အခုဒီရွေးကောက်ပွဲကျင်းပဖို့ပေါ့နော်ချက်ကလည်းတိတ်မလို့တော့ဘူးဆိုတော့အန်တီကလည်းဒီမှာအမှုတစ်ဖက်ပေါ့နော်ဒီစစ်ဆေးခံရတဲ့ဆိုတော့အန်တီရဲ့ဒီဖြူးမြို့နယ်မဲဆန္ဒရှင်ပြည်သက်တွေကိုအနည်းနဲ့ဗမာပြောချင်းလဲပေါ့
အန်တီပြောချင်တာတော့ဖြူးမြို့နယ်မဲဆန္ဒရှင်တွေကအန်တီရဲ့လွတ်မြောက်မှုပါသူတို့ရဲ့မဲဆန္ဒသူတို့အသေးစားမဲတရားပေါ်မှာအရန်ကိုအရေးကြီးတယ်အသက်ဝင်တယ်အန်တီရဲ့ကက်တင်ရှင်တွေဖြစ်တယ်ရိုးရိုးမဲဆန္ဒရှင်တွေကိုမဟုတ်ဘူးအန်တီရဲ့ဘဝတစ်ခုလုံးရဲ့ကက်တင်ရှင်တွေဖြစ်တဲ့အတွက်ကြောင့်မလို့အန်တီကိုဆက်ပြီးတော့ဝိုင်းဝန်းပံ့ပိုးပြီးတော့ဆောင်ရွက်ပေးပါလို့ပဲအန်တီကပြောချင်ပါတယ်
ကျေးဇူးပါနော်အန်တီနော်အခုလိုပြသပြီးတော့ဟုတ်ကဲ့